နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်ပါစီကံတွေကြောင့်နိုင်ငံရေးပါတီအတော်များများမှတ်ပုံပြန်တင်ဖို့အတွက်အခက်တွေ့နေကြပါတယ်။မှတ်ပုံတင်ဖို့တတ်မှတ်ရမကျော်ခင်နိုင်ငံရေးကိုဘယ်လိုရှေ့ဆက်ရပ်တည်ကြမလဲဆိုတာကိုစဉ်းစားနေကြပါတယ်။အခုလိုနိုင်ငံရေးပါတီတွေဆုံးဖြတ်ရခက်တဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကုသိန်းထိုင်ဦးပြောပြပါမယ်ရှင်
။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်အရနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအချိန်နှလားပေးထားပါတယ်။ပါတီဝင်အားစည်ရင်းပြမဲ့ရံမငွေတွေပါဝင်တင်းကျပ်တဲ့သတ်မှတ်ချက်တွေပါတဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအောက်မှာပါတီမှတ်ပုံတင်နိုင်မှုအခက်အခဲတွေရှိနေကြပါလေ။တနင်္ဂနွေလုံးတိုင်းတန်းနဲ့ရွေးကောက်ပွဲဝင်ဖို့ပြင်ဆင်ထားတဲ့နိုင်ငံရေးပါတီတွေဟာတင်းကျပ်တဲ့ဥပဒေကြောင့်တိုင်းနဲ့ပြည်နယ်မှာသာရွေးကောက်ပွဲဝင်ရမယ့်အခြေအနေဖြစ်နေပါလေ။တအောင်ပလောင်မျိုးသားပါတီဆိုရင်ပါတီအနေနဲ့ပြန်လည်ရည်တည်နိုင်ရေးအတွက်ခက်ခဲနေသလိုလက်ရှိအချိန်ထိရွေးကောက်ပွဲဝင်ဖို့မပုံတင်မတင်တိကျတဲ့အဖြစ်မပေးနိုင်သေးဘူးလို့အတွင်းမှုဦးကျော်အောင်က VOE ကိုပြောပါတယ်
။ကျွန်တော်တို့မကြခင်မှာပဲတော့မျက်နှာဆုံးရင်စီးပွားမှာဟိုဖြစ်ပြမှာပဲဆုံးဖြတ်မယ်ကိစ္စပါ။အဲစဉ်းစားရတယ်ဆိုတာခုနပြောပေါ့လေ။ခုလက်ရှိထုတ်လာတဲ့ဒီဟိုအတိတ်ကကြတော့ကျွန်တော်တို့ကငကူအဟောင်းဆိုရင်ဆိုကျွန်တော်တို့တပြည်လုံးကိုဝင်ပြီးတော့မှဟိုဝင်ရှင်လို့ရတယ်လေ။ခုဒီအတိတ်ဆိုရင်ကျွန်တော်တပြည်လုံးကိုမပါတော့ဗောဗျာအဲဒီနေထားဆိုရင်ကျွန်တော်တို့အဲ့ဒါလုတ်ဖို့ကမလွယ်တော့ဘူးလေချိန်ကလေးရဲ့ပြီးတော့ဖြစ်ရမယ့်ပါတီဝင်အားရဲ့အဲ့ကြောင့်ပြည်နယ်အတွင်းမှာကျွန်တော်ကစဉ်းစားရမယ့်အခြေအနေတော့ဖြစ်သွားတာပေါ့ပြင်ကြတော့အဲ့တော့ကျွန်တော်တိုးမဲ့မတိုးဘူးဆိုတဲ့ဟာကြတော့အစွမ်းနာပြောလို့ပေါ့လေဒီမျက်နှာစုံကြီးပြန်ပြီးတော့မှလုတ်မှပဲရတော့မှာပေါ့နော
်ထုတ်ပြန်ထားတဲ့ဥပဒေသေးအရပါတီတွေမှတ်ပုံတင်လျှောက်ထားတဲ့အခါမှာပြည်တော်စုတဝန်းလုံးမှာစီယုံမဲ့ပါတီနဲ့တိုင်းဒေသကြီးဒါမှမဟုတ်ကြည်တဲ့တခုအတွင်းမှာသာစီယုံဆောင်ရွက်မဲ့ပါတီတွေဆိုပြီးနှစ်မျိုးသတ်မှတ်ထားပါလေ။တိုင်းရင်းသားပါတီတွေနဲ့အင်အားကြီးပါတီတခုဖြစ်တဲ့ချမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကစိုက်ကြော်ညွန်ကတော့ပါတီမှတ်ပုံတွေနဲ့ပတ်သက်လို့ပါတီတွင်ဆွေးနွေးမှုလုပ်ရအောင်မယ်လို့ပြောပေမဲ့အခုထိဆွေးနွေးမှုတွေမလုပ်နိုင်သေးဘူးလို့ VOE ကပြောပါလေ။တချို့နိုင်ငံရေးပါတီတွေကတော့ပါတီဆက်လက်ရည်ရည်ရွယ်အတွက်ပြင်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဝင်ပြိုင်နိုင်ဖို့ရွေးကောက်ပွဲကော်မရှင်မှာပါတီမှတ်ပုံတင်ခဲ့ကြပါလေ။လောလောဆယ်ဆင်းနေရနိုင်ငံရေးပါတီ62ပါတီရှိတဲ့အနေနဲ့73ပါတီမှတ်ပုံပြန်တင်ထားပါလေ။အဲ့ဒီအထက်ပါတီအသစ်ထူထောင်ထားတဲ့ပါတီ4ပါတီပါပါတဲ့။ပြည်တော်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေကကော်မရှင်ကနိုင်ငံရေးပါတီအဖြစ်အတိအမှတ်ပြုပြီးတဲ့နောက်ရပောင်း90အတွင်းပါတီဝင်တသိန်းစီယုံရမှာဖြစ်ပြီးတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်တစ်ခုလုံးအတွင်းမှာစီယုံဆောင်ရွက်တဲ့ပါတီတွေကတော့ချက်90အတွင်းပါတီဝင်ဦးရေအနည်းဆုံး1000စုစည်းရမှာဖြစ်ပါတယ်။တချို့ပါတီတွေကရင်ကပြည်တော်စုတဝန်းလုံးရွေးကောက်ပွဲဝင်နေအောင်မှတ်ပုံတင်ထားခဲ့တဲ့ပါတီတွေဖြစ်ပေမဲ့အခုအခါမှာတော့တင်းကျပ်တဲ့စီးပွားတွေကြောင့်တိုင်းဒေသကြီးဓမ္မမုတ်ပြည်နယ်တစ်ခုအတွင်းမှာသာစီယုံဆောင်ရွက်မဲ့ပါတီတွေဖြစ်ပြောင်းလဲမှတ်ပုံတင်တာမျိုးတွေဖြစ်လာပါတယ်။တချို့ကလည်းပါတီပေါင်းစည်းမှုတွေလည်းရှိနေပါတယ်။88မျိုးဆက်ကောင်းသောဥက္ကုကိုကြီးရဲ့ပြည်သူပါတီနဲ့NLD ရဲ့မူပင်မဟောင်းဦးစိတ်ဝင်းရဲ့မြို့သားညီညွတ်သောဒီမိုကရက်တစ်ပါတီပေါင်းစည်းပြီးပြည်သူ့ပါတီအမည်နဲ့ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့ပြည်သူ့ပါတီဘက်ကထုတ်ပြန်ထားပါတယ်။ပြည်တော်စုမြန်မာနိုင်ငံမြို့သားနိုင်ငံရေးအဖွဲ့ချုပ်ပါတီတွဲဖက်ထွေထွေတွင်းမှုဦးထင်းငွေကတော့ပါတီရည်တည်ရေးအတွက်ခက်ခဲနေပေမဲ့ပါတီရည်တည်ရေးအတွက်စဉ်းစားလှုပ်ဆောင်မယ်လို့ပြောပါတယ
်။တို့ကတော့ဥပဒေတဲ့အတိုင်းကျွန်တော်တို့ကသွားတဲ့ခါကျတော့နည်းနည်းတော့ဥပဒေနဲ့ညီသွားရတာပို့ပြီးတော့ပြန်မှဆက်ဖြစ်တာပေါ့ဗျာ။အဲအဲ့လိုနေထားရဆိုရင်တက်ကြည့်မယ်ဆိုရင်တော့အခုလောကကိစ္စကနည်းနည်းဆက်လာတာပေါ့ဒါပါပဲ
။ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့လက်ရှိထုတ်ပြန်ချက်အရပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့အထိပါတီမှတ်ပုံတင်လျှောက်ထားတဲ့ပါတီတွေထဲမှာပြည်တော်စုတဝန်းလုံးမှစီယုံမဲ့ပါတီက5ပါတီရှိပြီးတိုင်းဒေသကြီးဓမ္မမုတ်ပြည်နယ်တစ်ခုအတွင်းမှာသာစီယုံဆောင်မဲ့ပါတီက7ပါတီအထိရှိနေတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။